မြန်မာနိုင်ငံဟာလူမျိုးတုံးတက်ဖြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ် Genocide Convention ကိုကျူးလွန်ထားတယ်ဆိုပြီးနိုင်ငံတကာတရားခုံရုံး ICJ မှာဂမ်ဘီယာကမြန်မာနိုင်ငံကိုလက်ရှိတရားစွဲဆိုထားတဲ့အမှုရဲ့ယုတ်တိတန်မှုနဲ့ဆက်လင်းပြီးအလေးနဲ့တန်ဖိုးရှိတယ်လို့ ICJ ရဲ့ဒုတိယဥက္ကဋ္ဌတရုတ်နိုင်ငံသူစူးဟန်ဂျင်ကတီးခြားထုတ်ပြန်ချက်တစ်ခုမှာပြောထားပါဗျ။ ICJ ရဲ့ဆုံးဖြတ်ချက်ကိုထောက်ခံမဲ့သိခဲ့တယ်ဆိုပေမဲ့လည်းအကြောင်းပြချက်တချို့နဲ့ပတ်သက်ပြီးတော့တန်ဖိုးရှိနေတယ်လို့ဒုဥက္ကဋ္ဌရှူးထုတ်ပြန်တဲ့သူရဲ့တီးခြားသဘောထားထဲမှာဖော်ပြထားပါဗျ။တရားရုံးကိုတင်သွင်းတဲ့တက်တီအထောက်အထားတွေဟာစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ပြထားပေမဲ့လူနည်းစုတိုင်းရင်းသားတွေပေါ်မတရားပြုမှုလုပ်ဆောင်တာတွေသာဖြစ်ပြီးတော့လူမျိုးတုံးတက်ဖြတ်မှုလို့သူမယူဆတဲ့အကြောင်းရေးထားပါလေ။လက်ရှိအခြေအနေတွေအရရိုဟင်ဂျာတွေဟာအကာအကွယ်မဲ့သူတွေဖြစ်နေတယ်ဆိုတာပေါ်လွင်နေကြောင်းနေရည်ဒေသကိုစွန့်ခွာထွက်ပြေးရသူလူပေါင်း9,400ကျော်ရဲ့အခြေအနေဟာကာကွယ်စောင့်ရှောက်မှုတွေကိုလိုအပ်နေပါတယ်လို့ဒုဥက္ကဋ္ဌဆူကသူ့ရဲ့တရားသဘောထားညှိကုံးပွဲမှာပြောထားပါလေ။ညီမဆူရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။